တရုတ်သမ္မတရဲ့မြန်မာပြည်ခီးစဉ်ဟာမြန်မာနိုင်ငံရဲ့စီးပွားရေးနှိမ်ချမှုအခြေအနေတွေကိုမြင့်တင်နိုင်မဲ့အခွင့်အရေးဖြစ်တယ်လို့ယင်းနှိမ့်ညွတ်မှုတွေအကျိုးတူစီမံကိန်းတွေကနေတဆင့်ငင်းချမ်းရေးကိုအကောင်းဖက်ဦးတည်သွားနိုင်အောင်ဆွဲခေါ်နိုင်မဲ့အခြေအနေကောင်းလို့တရုတ်မြန်မာရေးလေးလာသူတွေကပြောကြပါတယ်တရုတ်ရဲ့2020ရည်မှန်းချက်ထဲမှာအာဆီယံနိုင်ငံတွေအပြင်နိုင်ငံကြီးတွေဖြစ်တဲ့တရုတ်တောင်ကိုရီးယားဂျပန်အိန္ဒိယဩစတြေးလျနယ်သာလန်နိုင်ငံတွေနဲ့ပူးပေါင်းပြီးတော့လွတ်လပ်တဲ့စီးပွားရေးကုန်သွယ်ခွင့်ဒေသကြီးတည်ဆောက်ဖို့သဘောတူညီချက်ကိုလက်မှတ်ရေးထိုးဖို့နဲ့တောင်တရုတ်ပင်လယ်အတွင်းကအာဆီယံနိုင်ငံတွေနဲ့တရုတ်နဲ့သဘောတူလက်မှတ်ရေးထိုးဖို့ကိစ္စပါဝင်ပါတယ်တရုတ်သမ္မတရဲ့မြန်မာပြည်ခီးစဉ်ဟာဒီကိစ္စနှစ်ခုနဲ့ဆက်ဆက်မှုရှိနိုင်တယ်လို့လေးလာသူတွေကယူဆကြပါတယ်မြန်မာစီးပွားရေးနောက်ကျမှုတွေကိုမြင့်တင်နိုင်မှုလာတယ်လို့မြင်ကြောင်းတရုတ်နိုင်ငံမှာနေထိုင်နေတဲ့တရုတ်မြန်မာအရေးလေးလာသူဒေါက်တာလှကျော်စောကပြောပါတယ
်ဒီအဆက်ပြဲဟိုရည်ရွယ်ချက်ကသူကအာဆီယံနိုင်ငံထဲမှာစီးပွားရေးမတူညီတဲ့နိုင်တဲ့လူတွေကိုဆွဲတင်ဖို့ဆိုတဲ့လက်ပါတယ်အာဆီယံကနိုင်ငံတွေထဲမှာသုံးနိုင်ငံကတော်တော်နောက်ကျတယ်လာအိုးရဲ့ကမ္ဘောဒီးယားရဲ့ပမာအဲ့ဒီကဗမာနိုင်ငံကိုမရောက်သေးဖြစ်တာဒါကြောင့်ဗမာနိုင်ငံကိုလာတယ်လို့ထင်တယ်အဓိကတော့ဗမာပြည်ရဲ့စီးပွားရေးနောက်ကျနေမှုတွေကိုမြင့်တက်ပုံလည်းပါတာပေါ့နော်ကျင်းပင်ပင်ရဲ့လေဒီရလာဒီပိုလာမစီမံကိန်းကလည်းတော်တော်တော်တော်လက်လက်ဖြစ်နေတာဥပမာပါကစ္စတန်စင်ညာလားဆိုလည်းပြီးတော့ဖြစ်ပြီတရုတ်နဲ့ယူရေးရှားစင်ညာလားကလည်းတွားတော်တွားနေကြတယ်တခုကြံနေသေးတာကလေးနိုင်ငံပေါ့တရုတ်ကဘင်္ဂလားဒေ့ရှ်ပမာရဲ့အိန္ဒိယရဲ့အဲ့ဒါကမပြီးသေးဘူးဖြစ်နေတာအဲ့တော့အဲ့ဒီကိစ္စလည်းပါမယ်ထင်တယ
်တရုတ်သမ္မတရဲ့မြန်မာပြည်ခီးစဉ်နဲ့ပတ်သက်လို့နှစ်နိုင်ငံအစိုးရတွေဘက်ကတရားဝင်ထုတ်ပြန်တာမရှိသေးပေမဲ့တရုတ်နိုင်ငံဆိုင်ရာမြန်မာတပ်မတ်ကြီးဦးမျိုးတန့်ဖေဟာအခုလ3ရက်နေ့ကတရုတ်နိုင်ငံသားရေးဒူးဝင်ကြီးနဲ့တရုတ်နိုင်ငံဘေကျင်းမြို့မှာတွားရောက်တွေ့ဆုံခဲ့တာဟာဒီခီးစဉ်နဲ့သက်ဆိုင်တယ်လို့လေးလာသူတွေကယူဆကြပါတယ်သမ္မတရှီကျင်းဖင်ခီးစဉ်နဲ့ပတ်သက်လို့မြန်မာအစိုးရနိုင်ငံသားရေးဝန်ကြီးဌာနအပြည်ပြည်ဆိုင်ရာအဖွဲ့အစည်းများနဲ့စီးပွားရေးဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးချမ်းအေးကို RFA ကဖုန်းနဲ့ဆက်သွယ်မေးမြန်းခဲ့ပေမဲ့လက်ခံဖြေကြားတာမရှိပါဘူးပြီးခဲ့တဲ့2000ခုနှစ်နောက်ပိုင်းတရုတ်သမ္မတအနေနဲ့မြန်မာနိုင်ငံကိုမလာရောက်ခဲ့တာကြောင့်တရုတ်သမ္မတရှီကျင်းဖင်သာမြန်မာနိုင်ငံကိုလာရောက်မယ်ဆိုရင်နှစ်ပေါင်း20လောက်ကြာမှမြန်မာပြည်ကိုရောက်တဲ့ပထမဆုံးသမ္မတဖြစ်မှာပါကုလသမဂ္ဂနဲ့နိုင်ငံတကာမျက်နှာစာမှာမြန်မာနိုင်ငံအနေနဲ့အခက်ခဲတွေတွေ့နေတဲ့ဒီလိုအချိန်မှာတရုတ်သမ္မတခီးစဉ်ဟာအမှန်တကယ်ဖြစ်မြောက်မယ်ဆိုရင်မြန်မာပြည်အတွက်နိုင်ငံရေးစီးပွားရေးနဲ့လူမှုရေးအရာအဖက်ဖက်ကအကျိုးရှိမယ်လို့စီးပွားရေးပညာရှင်ဦးလှမောင်ကပြောပါတယ်
ဒီချိန်မှာတရုတ်ပြည်ရဲ့ဒီနံပါတ်1ကောင်းဆောင်ကြီးများဒီလာတယ်ဆိုတာမြန်မာပြည်အတွက်နိုင်ငံရေးအရာရောစီးပွားရေးအရာရောလူမှုရေးအရာရောအဖက်ဖက်ကအများကြီးအကျိုးရှိပါတယ်အခုချိန်မှာမြန်မာပြည်ကလိုအပ်နေတဲ့အချိန်ပေါ့နော်နိုင်ငံရေးနည်းနည်းအကျဉ်းချက်ဖြစ်နေတဲ့အချိန်ပေါ့ pressure ပေးခံနေရတဲ့အချိန
်တရုတ်နိုင်ငံမှာပြန်ပြင်းမြဲစွမ်းအင်ကနေလျှက်စစ်ထုတ်လုပ်နိုင်မှုနဲ့ထိမ့်သိမ်းနိုင်မှုတွေတွင်တွင်ကြဲကြဲဆောင်ရွက်နေနိုင်ပြီဖြစ်လို့သမ္မတရှီကျင်းဖင်ရဲ့ခီးစဉ်အတွင်းမြေဆောင်စီမံကိန်းနဲ့ပတ်သက်လို့မြန်မာအစိုးရကိုဖိအားပေးနိုင်စီမရှိဘူးလို့လေးလာသူတွေကဆိုကြပါတယ်ဒါပေမဲ့လို့ OBOR စီမံကိန်းရဲ့အစိတ်အပိုင်းဖြစ်တဲ့မြန်မာနိုင်ငံအတွင်းမူဆယ်စီးပွားရေးဆောင်တည်ဆောက်ဖို့နဲ့မူဆယ်မန္တလေးအမြန်ရထားလမ်းဖောက်လုပ်ဖို့ကိစ္စကိုတရုတ်ကအားမလို့အားမရဖြစ်နေတာတွေကြောင့်တွန်းအားပေးမဲ့အစီအစဉ်ပါလာနိုင်မယ်လို့ထင်ကြောင်းတရုတ်ရေးလေးလာသူဦးတန်းစိုးနိုင်ကပြောပါတယ်
ဟိုတရုတ်ကတကယ်တမ်းအားမလို့အားမရဖြစ်နေတဲ့ပြဿနာကဘာလဲဆိုတော့ဒီ OBOR စီမံကိန်းလုပ်ဖို့တမူဆယ်နဲ့ကျွန်တော်တို့မန္တလေးရထားလမ်းဖောက်လုပ်ရေးပေါ့အခုကအဲ့ဒီကိစ္စကိုလုပ်နေကြတာကမြေပြင်တိုင်းတံမှုဓာတ်တွေပြီးပြီလို့ဘောင်ဝါဒီဘက်ကပြောတယ်ဒါပေမဲ့တရုတ်ပြည်ထဲသွားကြည့်လိုက်တဲ့အခါကျတော့ရွှေလီမာဘူတာယုံအောင်ထောက်ပြီးအဲ့တော့သူကဗမာဘက်ကဒီကိစ္စတွေနဲ့ပတ်သက်ပြီးလှုပ်ဆောင်မှုနဲ့ပတ်သက်ပြီးဟိုတရုတ်အနေနဲ့အားမလို့အားမရဖြစ်နေအဲ့တော့အဲ့ဒီကိစ္စကိုတွန်းအားပေးမဲ့အစီအစဉ်တည့်ရတော့ရှီကျင်းဖင်စီမှာပါလာလိမ့်မယ်လို့ထင်တယ်ကျွန်တော်မူဆင်မှာကျွန်တော်တို့စီးပွားရေးဆောင်ထူထောင်ဝင်ဖို့နဲ့ဒီရထားလမ်းထောက်လို့ရင်းနဲ့ပတ်သက်ပြီးအခိုင်အမာလုပ်ငန်းစဉ်တွေလှုပ်ကြတော့ပါလားအဲ့လိုလှုပ်ကြတော့မယ်ဆိုရင်ဒီမြောက်ပိုင်းအဖွဲ့တွေကကိုကန့်ရောကျွန်တော်တို့ပလောင်အဖွဲ့ရောလှုပ်ရှားမှုတွေကိုထိခိုက်အောင်လုပ်မဲ့သဘောထားအစီအစဉ်တော့မရှိပါဘူး။အိုက်ပွဲရှင်ဟူနေတဲ့ဆုံးတရားကြနာလာနိုင်တယ
်။တရုတ်နိုင်ငံရဲ့ပါဝင်ပတ်သက်မှုနဲ့ရခိုင်ပြည်နယ်ကအပရှမ်းမြောက်နဲ့ကချင်ဒေသကတိုက်ပွဲတွေရက်စဲပြီးတော့ပင်လုံညီလာခံတွေပြန်ဆလာနိုင်လိမ့်မယ်လို့လည်းလေးလာသူတွေကမှတ်ချက်ပေးကြပါတယ်။
ဒီအစီအစဉ်မှာငွေနေပတ်သက်ပြီးတော့ဒီကနေအကြမ်းမှုလို့လည်းပြောကြမှုလို့ငွေငွေရင်းနဲ့ပတ်သက်ပြီးတော့တရုတ်ရဲ့တွန်းအားပေးမှု
ဒါကတော့နိုင်ငံရေးလေးလာသုံးသပ်သူဦးမောင်မောင်ဆိုပြောသွားတာပါတရုတ်သမ္မတရဲ့မြန်မာပြည်ခီးစဉ်ကနေအသက်ဝင်လာနိုင်တဲ့တရုတ်မြန်မာယင်းနှိမ့်နှံမှုလုပ်ငန်းတွေကနေတဆင့်မြန်မာပြည်တွင်ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေဟာ2020မှာပြန်လည်အသက်ဝင်လာနိုင်တယ်လို့တိုင်းသားအရေးနဲ့မြန်မာငြိမ်းချမ်းရေးလေးလာသူတွေကပြောကြပါတယ်ရှင်ကျွန်မဝေမာထွန်းပါ